မင်္ဂလာပါမြမစာပေသမိုင်းရည်စည်းမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာမသေးပါဘူးအင်းဝခေနန်းွေမိဖြူတို့နန်းွေမိညိုတို့ကယတုအေးဖွဲ့ကောင်းသူတွေပါတပုတ်ဆိုးဆိုးသလောက်ပြောစမှတ်ပြုရပါတယ်ညောင်ရန်ခေရောက်ပြန်တော့အိုင်ချင်းစာစုတောင်တွင်းရှင်ကြီးမေရဲ့ကျေးလက်ကပြားတွေကတဘာသာထူးခြားနေပါတယ်အမျိုးသားတွေဖွဲ့လိဖွဲ့တာရှိတဲ့ယတုကရပုံစံနောက်မလိုက်ဖဲကိုနဲ့လိုက်ဖဲတဲ့အိုင်ချင်းကပြားတွေစုခဲ့ပြုခဲ့တဲ့အတွေ့တဘာသာထူးခြားတယ်လို့ဆိုရတာပါကောင်းမောင်ခေကြတော့လေမမြလေးတို့လိုလှိုင်ထိတ်ခေါင်တင်တို့လိုအမျိုးသမီးစာဆိုတွေရဲ့စာပေလက်ရာတွေအင်းနဲ့အားနဲ့ပေါ်ခဲ့တာပါပဲစာရေးသူအမျိုးသမီးတွေအရေးအတွက်နဲပေမဲ့အရေးသွေးကမညံ့ခဲ့တာသိကြပါတယ်ဒီလိုအစဉ်လာကြီးမားခဲ့တဲ့အမျိုးသမီးတွေရဲ့စာပေအစွမ်းစားကမြမောက်ခင်မရောဘလို့နေထားရှိပါသလဲအမျိုးသမီးစာရေးဆရာတွေရဲ့စာနှက်နှက်ဆက်ဆက်ဖတ်မထားရင်အတော်ဖြေရခဲ့မေမေကုန်မှာကံကောင်းတယ်လို့ဆိုရမှာပါပဲဒီမေကုန်ကိုအတိုင်းအတာတရက်အထိဖြေနိုင်ဖို့မြမစာအုပ်တအုပ်အစင်းသင့်ရှိနေပါပြီရေးသူမောင်ခေထွန်းစာအုပ်နာမည်ကမြမအမျိုးသမီးစာရေးဆရာများဤစာပေရုပ်ပုံလွှာဒီနှစ်2015မတ်လတည်းကထွက်ပါတယ်မတ်လတည်းကမှထွက်လာတဲ့စာအုပ်ဆိုပေမဲ့ရှိပြီးသားစာအုပ်ကိုတိုးချဲ့ထပ်ဖြည့်ပြုစုထားတဲ့စာအုပ်ပါလွန်ခဲ့တဲ့နှစ်20 1995ခုကတကြိမ်ထုတ်ခဲ့ပါတယ်အဲ့ဒီတုန်းကတော့စာအုပ်နာမည်ကတက်တန့်ရောင်နှင်းစီပန်းကင်လို့ခေါ်ပါတယ်စာရေးဆရာ12ဦးပါပါတယ်2ဦးကကပြဆရာ10ဦးကဝိထုရေးဆရာပထမမျိုးဆက်လို့ဆိုရမယ်နုရင်အစဒုတိယမျိုးဆက်ခင်းနှင်းယူအလဲတတိယမျိုးဆက်နုနုရီအင်းဝါတို့အထိမျိုးဆက်စုံပါဝင်အောင်တက်နိုင်သမျှအားထုတ်ထားပါတယ်ဆရာများတန်းတင်အမှားစာရေးတယ်လို့ဆိုရရင်စာစုစည်းမှုမှာရောတဦးချင်းရဲ့ဘဝနဲ့စာကိုရေးချေပြရမှာရောအယောင်သွေးစုံပြီးတက်တန့်ရောင်ပြေးနေပါတယ်အခု2015ခုနှစ်အမိသည်နဲ့ထုတ်တဲ့အခါမှာတော့နောက်ထပ်စာရေးဆရာ30ထပ်တိုးဖြည့်ဆွယ်ထားတော့စာရေးဆရာ42ဦးရဲ့စာပေရုပ်ပုံလွှာဖြစ်လာပါတယ်စာရေးသူရဲ့အမှားစာမှာ40လို့ဆိုထားပေမဲ့ကိုရံရေတွက်ကြည့်တဲ့အခါမှာ42ဦးတွေ့ရပါတယ်အမျိုးသမီးစာရေးဆရာတွေရဲ့စာပေရုပ်ပုံလွှာအခုလိုတထုပ်တစ်ပိုက်ဖြစ်လာဖို့ဆိုတာမလွယ်ပါဘူးတထိုင်ငယ်ချရေးလို့မရနိုင်ပါဘူးတော်ယုံစေတနာတော်ယုံလုံးလာနဲ့ပြည့်စုံနိုင်မယ်မဟုတ်ပါဘူးအပျိုးစင်းမဂ္ဂဇင်းမှာတလတစ်ပုတ်ဆိုသလိုရေးရင်ဆရာမောင်ခေထွန်းပြည့်စုံလာခဲ့ရတာပါဒီကြားတဲ့တခြားစာပေတာဝန်တွေယူနေရသေးတော့လစဉ်မပြတ်ရေးနိုင်တာတော့မဟုတ်ပါဘူး1993ခုက1998အတွင်း38ပုတ်ရေးပြည့်ရက်သွားပါတယ်2009နဲ့2017မှာတစ်နှစ်မှတစ်ပုတ်ပဲရေးဖြစ်တယ်လို့ဆိုပါတယ်သူခြေပြချင်တဲ့စာပေရုပ်ပုံလွှာတွေကိုစာဖက်သူကြီးကြီးလင်းလင်းပီပီသသမြင်စေချင်တော့ဆရာအာထုံမှုကနည်းမှမနည်းပဲရုပ်ပုံလွှာတွေကိုခြေမုံးရမှာဆရာမောက်ခေထွန်းကပုံစံသေးချမထားပါဘူးပုံစံသေးချထားတယ်ဆိုတာကဘာပြီးဘာကြောင့်ရေးမယ်စသဖြင့်မလိခဝိထုအညွန့်တွေမှာပုံစံချပုံမျိုးကိုဆိုလိုပါတယ်ဆရာမောက်ခေထွန်းကပုံစံကိုလွတ်လွတ်လပ်လပ်ထားပါတယ်သက်ဆိုင်ရာစာရေးဆရာရဲ့အထုပ်ပတ်တီပိုင်းဆိုင်ရာကိုဖော်ပြချင်တဲ့နေရာမှာမှဖော်ပြပါတယ်ဗဒနာဖော်ပြထားတာကစာရေးသူတွေရဲ့စာရီးအကြောင်းပါစာရေးဆရာတိုင်းရဲ့စာအတော်များများကိုအချင်းသဘောဖော်ပြထားတာအတော်များပါတယ်အချင်းသဘောဖော်ပြထားတဲ့စာတွေကတစဉ်စာရေးသူရဲ့ရုပ်ပုံလွှာကိုမြင်နိုင်သမျှမြင်လာအောင်စူးစမ်းကျင်ပုံပါပဲနမူနာအနေနဲ့ဆရာမနုနုကြီးအင်းဝဝိထုတို့ရဲ့အကြောင်းစာမှကြည့်နိုင်ပါတယ်ဆရာမရဲ့ထမိန်လေးတစ်ထဲမန္တလေးမြို့ရဲ့အရှိစီမျောမှန်းရွယ်နံပါတ်35ခွေးချေတလုံးနဲ့ဝိထုတို့ဘုတ်စသဖြင့်ဆရာမရဲ့ဝိထုတိုးရှိတချို့အကြောင်းကိုဖော်ပြထားပါတယ်ဝိထုရဲ့နောက်ခံအကြောင်းကိုပါစူးစမ်းလို့ရနိုင်တဲ့အခါတူးဆွထားပါသေးတယ်စာရေးသူတွေရဲ့စာဆုံးမဖက်ဖူးသူတွေအတွက်အထောက်ပံ့ကောင်းကောင်းရပါတယ်ပြုစုသူရဲ့အထူးအားထုတ်မှုတစ်ရက်ကတော့တချို့စာရေးဆရာတွေနဲ့တွေ့ဆုံမေးမြန်းဖို့စူးစမ်းခဲ့တာပါပဲမိတဲ့မိကွန်းတွေကသူတို့ဖန်တီးထားတဲ့စာရီနဲ့ဓာတ်ရိုက်ဆက်ဆက်နေပါတယ်စာရေးသူတွေရဲ့အဖြေကိုဖတ်ရင်းလဲစာရေးသူရဲ့စိတ်ကိုနားလည်ခွင့်ရရပြန်ပါတယ်ဆရာမောက်ခေထွန်းရည်ရွယ်ချက်အောင်မြင်တယ်လို့သဘောရပါတယ်ဒီစာအုပ်ပြုစုရတဲ့အခါဆရာမောက်ခေထွန်းကရုပ်ပုံလွှာတွေကိုသူ့သဘောတသက်နဲ့ကြီးချေမုံသွားတာမဟုတ်ပါဘူးစာရေးဆရာတော်တော်များများနဲ့ပတ်သက်လို့တခြားဝေဖန်ရေးဆရာတွေရှုပုံမြင်ပုံချေပုံမှုံးပုံကိုလည်းကောက်ပြပါသေးတယ်နမူနာပြောရရင်ဆရာမနှုတ်ရင်ရုပ်ပုံလွှာမှာဆိုပါတော့နေသွေးနေချီကျူရာကဘယ်လိုထီလာစစ်သူသုံးသက်တာကဘယ်နဲ့တင်မိုးလေးစားတာကဘယ်ဟာစသဖြင့်ဆရာရီရဲ့ဇကားရီကို ကိုကဖော်ပြထားပါတယ်ဒီလိုဆိုတော့ရုပ်ပုံနှွားတွေကပီးတဲ့ပီလာတော့တာပေါ့စာအုပ်ကိုဖတ်ရင်ကျေးဇူးတင်ပြီးတဲ့အချက်ကနောင်ဒီခေစာပေသမိုင်းကိုသူတေသနာပြုတဲ့အခါပြုစုတဲ့အခါသူတေသီတွေစာပြုသူတွေအတွက်ခက်ပြန်ထောက်ထားအခိုင်အမာခြံထားနိုင်ခဲ့တဲ့အချက်ပါပဲတော်တော်များများမှာစာရေးသူတွေကိုယ်တိုင်ရေးသားထားတာပြောဆိုထားတာတွေပါနေတော့ရိုင်းနှင်းနဲ့အထောက်ထားအငင်းပွားစရာအထောက်ထားမဟုတ်တော့ပါဘူးမြမစာပေလောကမှာလစ်ဟာနေတဲ့ကွက်လက်ကိုဖြစ်ပြီးတဲ့စာအုပ်ပါဆရာမောင်ခေထွန်းရဲ့အလုပ်ကိုလက်ဆင့်ကန်ဆောင်ရဲမင်းတရေကောင်းလိုနေပါပြီစာအုပ်အမှားစားစကားအရဆိုရရင်တခြားတာဝန်တွေပြိနေတာတကြောင်နှစ်ရှေးလာများပြုစုခဲ့ရတော့လက်ပန်းကြတာတကြောင်ကြောင့်ဆရာကိုယ်တိုင်ဆက်ပြုစုဖို့လွယ်မင်းမထင်ပါဘူးဆရာပြုစုထားပြီးအထဲမှာအမျိုးသမီးစာရေးဆရာအစုံလင်းမပါသေးပါဘူးကွယ်လွန်ပြီးရောတက်ရှိထင်းရှားရောအမျိုးသမီးစာရေးဆရာအပုံပင်ကြံပါသေးတယ်1995ခုတုန်းစာအုပ်တုန်းကတက်ရှိထင်းရှားရှိခဲ့တဲ့စာရေးဆရာတွေတဲကတချို့ဆိုအခုမရှိရှာတော့ပါဘူးလူတို့တော့အမားတို့ခင်နှင်းယူတို့ဝင်းဝင်းလက်တို့ဆိုကွယ်လွန်ကြရှာပါပြီကာယကံရှင်စာရေးဆရာတွေအသက်ထင်ရှားရှိတုန်းပြုစုနိုင်ရင်စာကခိုင်မာဖို့ပြည့်စုံဖို့ပိုသေးကြမယ်လို့ယူဆပါတယ်ဘေးရက်ကလူကျော်ဘေးအခါပေါ်မလဲညှို့နှိမ့်နေမိကြောင်းပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ